2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကူသမ္မတဟောင်းဒေါ်နယ်ထရမ့်ကပြောင်းလဲဖို့ကြိုးစားခဲ့တဲ့လုပ်ရက်အတွေ့အပေါ်မှာစုံစမ်းစစ်ဆေးနေတဲ့ဖက်ဒရယ်ထူထရယုံဂျူရီအဖွဲ့ရှေ့မှောက်ဒုသမ္မတဟောင်းမိုက်ဖန့်စကြာသာပြီးနေတဲ့ကတက်သေးထွက်ဆိုခဲ့ပါတယ်။ရွေးကောက်ပွဲရလဒ်ပြောင်းလဲအောင်သမ္မတဟောင်းထရမ့်ချိုးဖောက်မှုတွေဟာပြည်တော်စုဥပဒေကိုချိုးဖောက်ခဲ့သလားဆိုတာစုံစမ်းစစ်ဆေးနေတဲ့ဝါရှင်တန်မြို့တော်ကဖက်ဒရယ်တရားရုံးခရိုင်တရားရုံးမှာဒုသမ္မတဟောင်းဖန့်9နာရီထက်မနည်းကြအောင်ထွက်ဆိုခဲ့တာဖြစ်ပါတယ်။တကပိတ်ထွက်ဆိုချက်တွေနဲ့ပတ်သက်လို့တော့အများပြည်သူမသိရပါဘူး။2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်အဆောက်အဦကိုထရမ့်ထောက်ခံသူတွေဝင်ရောက်တိုက်ခိုက်ခဲ့တာအပါအဝင်စုံစမ်းစစ်ဆေးမှုတွေမှာဒုသမ္မတဟောင်းလာရောက်ထွက်ဆိုဖို့ဒီနေ့အစောပိုင်းကဆင့်ခေါ်ထားတာဖြစ်ပါတယ်။ဒီလိုဆင့်ခေါ်တာကိုသမ္မတဟောင်းထရမ့်ရဲ့ရှေ့နေတွေကကန့်ကွက်ခဲ့ပေမဲ့ဖက်ဒရယ်ယူကန်တရားရုံးကလက်မခံဘဲပယ်ချခဲ့တာပါ။ထရမ့်နဲ့အနီးကပ်ရှိနေခဲ့သူဒုသမ္မတဟောင်းဖန့်စ်ရဲ့ထွက်ဆိုချက်တွေဟာဒီအမှုစုံစမ်းစစ်ဆေးမှုအတွက်သိက္ခာအရေးပါပါတယ်။ရွေးကောက်ပွဲရလဒ်လွှတ်တော်မှအတိပြုခဲ့တဲ့နေ့ကလွှတ်တော်တဲ့အထိထရမ့်အပေါ်ထောက်ခံသူတွေတိုက်ခိုက်ခဲ့ခြင်းကဒုသမ္မတဟောင်းဖန့်လွှတ်တော်ထဲမှာကိုယ်တိုင်ရှိနေခဲ့တာဖြစ်ပါတယ်။ဖန့်စာ2024ရွေးကောက်ပွဲမှာသမ္မတလောက်အဖြစ်ဝင်ရောက်အရွေးခံမယ်လို့အရေးမို့ပြောဆိုထားပေမဲ့လို့အခုအချိန်ထိတော့တရားဝင်ကြေညာတာမျိုးမရှိသေးပါဘူးရှင်။